ပြည်သူ့အခွင့်အရေးကိုပြန်လည်ပြီးတော့ဆက်ဆံရေးတည်တည်တတ်တာတိုးတက်ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့လေ့လာသူတွေကယူဆကြပါတယ်။
မြန်မာနိုင်ငံသားယေဝင်ကြီးဦးနာမောင်လင်ဟာဒီကနေ့မှာဆိုရင်ဒီအမေရိကန်နိုင်ငံသားယေဝင်ကြီးနဲ့ဝါရှင်တန်ဒီစီမှာတွေ့ဆုံပြီးတော့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ဖို့လဲစီစဉ်ထားပါတယ်။ဒီခီးစဉ်အပေါ်မှာမေးမြန်းသုံးသပ်ပြီးတော့ကုသညဦးကပြောပြပေးပါဦးမယ်ရှင်။မြန်မာနိုင်ငံသားယေဝင်ကြီးဦးနာမောင်လင်ရဲ့အခုဒီအမေရိကန်ခီးစဉ်တွင်အမေရိကန်မြန်မာဆက်ဆံရေးမှာတည်တာထူ
အမေရိကန်အစိုးရအနေနဲ့ရုတ်သိမ်းဖို့တင့်တော်တဲ့အချိန်ဖြစ်တယ်ဆိုပြီးတော့ပြောပါရယ်အထူးသဖြင့်တော့ဒီလာမယ့်မေလ20ရက်နေ့မှာမြန်မာနိုင်ငံပေါ်ရင်းနှီးမြှုပ်နှံမှုတစ်တွေပိတ်ပင်ထားတာသက်တမ်းပြည်မှာဖြစ်ပါရယ်အရင်တုန်းကတစ်နှစ်တစ်ခါသမရရဲ့အမိန့်နဲ့သက်တမ်းတိုးခဲ့တဲ့ဥပဒေဖြစ်တော့ဒီတစ်ခါမှာသမရရဲ့လုတ်ပိုင်ခွင့်နဲ့အရေးယူမှုကိုရနာခွင့်ရှိပါရယ်ဒါကြောင့်လည်းပဲအထက်လွှတ်တော်မှဂျင်ဝက်ကအခုဒီမြန်မာနိုင်ငံရဲ့ဝင်ကြီးခီးစင်ကာလာမှာပဲဆောင်ရွက်ဖို့ဆိုပြီးတော့တိုက်တွန်းနေတာပါနောက်ဒီအမေရိကန်နိုင်ငံကြီးမှာဩဇာကြီးမားတဲ့Republican အထက်လွှတ်တော်မှမက်ကင်းကလည်းမြန်မာနိုင်ငံပေါ်ပိတ်ဆို့မှုတွေကိုယာယီရပ်ဆိုင်းဖို့ဆိုပြီးတော့တောင်းဆိုထားပါတယ်။အရင်ကဆိုရင်တော့မြန်မာခေါင်းဆောင်ပိုင်းတွေကို American ပြည်ထောင်စုကိုလာရောက်ခွင့်ပိတ်ပင်ထားရကနေပြီးတော့အခုလိုတရားဝင်ဖိတ်ကြားပြီးတော့နှစ်ဖက်တွစ်ဆုံမှုတွေရှိလာတာဟာတိသာထင်ရှားတဲ့ဆက်ဆံရေးတိုးတက်မှုတရားဖြစ်နေယူဆလို့ရပါတယ်။ဒီလိုဆက်ဆံရေးဖြစ်လာအောင်လဲလက်ရှိနိုင်ငံကြီးဝန်ကြီး Hillary Clinton ဘက်ကအတော်လေးကြီးကြီးမားမားစွန့်စားခဲ့ပြီးဖြစ်လာတာလို့ Washington DC CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကမြမရေးကြွညင်သူ Michael Green ကယူဆပါတယ
်။ Secretary of State Clinton invested heavily in transforming the US relationship with
မေဂန်နိုင်ငံရဲ့ဝန်ကြီးကလင်တန်ကအမေရိကန်မြန်မာဆက်ဆံရေးပြုပြင်ပြောင်းလဲဖို့အတွက်အရင်အနှီးကြီးကြီးမားမားနဲ့လှုပ်ဆောင်ခဲ့ပေမဲ့အစပထမမှာထိရောက်မှုရှိတာကိုသိမ့်မပြနိုင်ခဲ့ပါဘူး။ဒါပေမဲ့လွန်ခဲ့တဲ့လအနည်းငယ်ကသမ္မတဦးသိန်းစိန်ကတည်တာတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ခဲ့ပြီးသူနဲ့ဒေါအောင်ဆန်းစုကြည်နဲ့ပိုးပြီးပူးပေါင်းဆောင်ရွက်မှုတွေရှိလာတဲ့အတွက်အမေရိကန်မြန်မာဆက်ဆံရေးပိုလို့လမ်းပွင့်လာခဲ့ပါတယ်။ကျွန်တော်အထင်ကတော့ဒီတိုးတက်မှုတွေအတွက်အပြောင်းအလဲတွေဖြစ်လာနိုင်ပါတယ်။မြန်မာနိုင်ငံဟာမဲခေါင်မြစ်အောက်ပိုင်းစီမံကိန်းမှာပါဝင်ခွင့်ရလာနိုင်တယ်လို့နိုင်ငံတကာဗန်ကြီးဖြစ်တဲ့အာရှဘုံမျိုးကြီးဘန်ကလည်းအကူအညီပေးဖို့အခွင့်အလမ်းရှိလာနိုင်ပါတယ်
။အခုလိုဒီဆက်ဆံရေးတိုးတက်ကောင်းမွန်လာတာနဲ့အတူနှစ်ဖက်တာမကြီးအဆင့်ခန့်အရေးကိစ္စဟာလည်းအခုဒီနိုင်ငံရေးဝန်ကြီးခီးစင်ကာလအတွင်းမှာအကောင့်ထဲပေါ်လာနိုင်တယ်လို့ယူဆမှုတွေရှိပါတယ်။အခုခီးစင်အတွင်းမြန်မာနိုင်ငံတဲ့နိုင်ငံရေးတိုးတက်မှုတွေပိုပြီးတော့ရှိလာစေဖို့အမေရိကန်ပြည်ထောင်စုဘက်ကလည်းတိုက်တွန်းပွဲရှိတယ်လို့USCB American ချေဆိုင်မြန်မာရေးလှူရှားမှုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုဦးအောင်တင်ကပြောပါတယ်
။ဟုတ်ဆက်ဆံရတာတိုးတက်တာအမှန်ပဲလေ။အမေရိကန်အစိုးရလည်းမြန်မာအစိုးရမှာအခုအချိန်မှာဒီ engagement ပေါ့နော်။စုပေါင်းဆောင်ရွက်မှုတွေတိုးမြှင့်ပြီးတော့ဒီအပြောင်းလဲတွေကိုအားပေးနေတာပေါ့။တစ်ဖက်မှာလည်းဒီ CY ပေးဆုံးမှုတွေကိုအတိုင်းအတာတစ်ခုတည်းဟိုခြံတွေ့ရတယ်။တစ်ဖက်မှာလည်းဒီပူပေါင်းဆောင်မှုတွေတိုးမြှင့်ပြီးတော့မြန်မာအစိုးရရဲ့လက်ရှိအပြောင်းလဲလမ်းကြောင်းတွေကိုဟိုမှန်မှန်ကန်ကန်နဲ့ရှေ့ကိုအရှင်အောင်နဲ့တိုးမြှင့်အောင်ဟိုတွန်းပို့နေတာပေါ့။ဆိုတော့လက်ပြန်တွေးဆုံကြရင်လည်းတို့တွေနဲ့အမေရိကန်အစိုးရအနေနဲ့ကတော့ဒီမှာနိုင်ငံတွင်းမှာကြာရှိနေတဲ့နိုင်ငံရေးကျင်းသားအများအလုံးကိုချွင်းချက်မရှိလှုပ်ပေးရနောက်တစ်ခါလူထုအခြေပြုအဖွဲ့အစည်းတွေကိုလွတ်လပ်လပ်လှုပ်ရှားဆောင်ရွက်ခွင့်ပေးစသဖြင့်ပေါ့နော်နောက်တစ်ခါဒီကချင်ပြည်နယ်မှာစစ်ပုံတွေဖြစ်ပေါ်ပြီးအများဆုံးရက်စဲနဲ့တိုင်းသားလူမျိုးစုများနဲ့ပြဿနာတွေကိုညှင်းညွတ်စွာဖြေရှင်းရဒါတွေကိုတော့အလေးပေးပြီးတော့ပြောဆိုဆွေးနွေးလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်အခုလိုအခြေအနေတွေတိုးတက်လာပြီမဲ့လေအခုလက်ရှိဖြစ်ထုံးမှုတွေနောက်ကျောင်းပြန်ပြီးတော့လှည့်သွားနိုင်တဲ့အနေအထားဖြစ်တယ်လို့ Michael Green ကပြောပါတယ
် However I do not think that
အမေရိကန်ကချမှတ်ထားတဲ့ဒဏ်ကပိတ်ဆို့မှုတွေအလုံးကိုတိတ်မကြတော့တဲ့အနာဂတ်မှာရုပ်သိမ်းပေးနိုင်မဲ့အလားအလာတော့ကျွန်တော်မမြင်ပါဘူး။အကြောင်းကတော့လက်ရှိမြန်မာနိုင်ငံရဲ့အပြောင်းအလဲတွေကရရှိခံပါမလားလို့ဝါရှင်တန်မှာမေးခွန်းထုတ်နေကြလို့ပါပဲ။တနည်းအားဖြင့်နောက်ပြန်ဆုတ်မဲ့အလားအလာကိုစိုးရိမ်နေကြစေဖြစ်လို့ပါပဲ။မြောက်ကိုရီးယားမြန်မာနျူကလ িয়ার နဲ့စီရေးဆက်ဆံမှုကြောင့်ဒီလိုစိုးရိမ်နေကြတာဖြစ်ပြီးတော့ဒါကအမေရိကန်အစိုးရအတွက်အဓိကပြဿနာဖြစ်တာကြောင့်ဒါကိုဖြေရှင်းနိုင်မှုလိုပါတယ်။ဒါပြင်တိုင်းသားလူမျိုးစုတွေအပေါ်မြန်မာစစ်တပ်ကဆက်လက်တိုက်ခိုက်နေတာကိုလည်းတွေ့နေရပါတယ်။တခါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တွတ်တော်မှာဘလို့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်ခွင့်ရမလဲဆိုတာကိုလည်းမသိနိုင်သေးပါဘူး။ဒါကြောင့်အခုဖြစ်ထွန်းတိုးတက်မှုတွေနောက်ပြန်ဆုတ်သွားနိုင်တယ်လို့ဆိုရင်မကင်ဖြစ်မှုတွေဆက်ပြီးရှိနေတာပါဒါပေမဲ့ခြေလှမ်းတလန်းချင်းစီယူပြီးတော့ဒီအပြောင်းလဲကိုထိမ့်သိမ့်သွားရမယ်ဆိုတဲ့သဘောထားကတော့ကွန်ဂရက်လွှတ်တော်မှာရောသမ္မတဥဘာမအစိုးရထဲမှာရောလက်ခံထားတာကိုတွေ့ရပါတယ
်မြန်မာနိုင်ငံရဲ့ဝန်ကြီးဦးဝနမောင်လင်းဟာဒီကနေ့ဝါရှင်တန်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဖို့ရှိတယ်လို့အခြားအမေရိကန်လွှတ်တော်ဘက်ကခေါင်းဆောင်မိုင်းတွေကိုလည်းတွေ့ဆုံဖို့ရှိပါတယ် မနေ့ပြန်ကြရင်တော့နယူးယောက်မြို့မှာရှိတဲ့နိုင်ငံသားဆက်ဆံရေးဒီကောင်စီမှာစကားပြောဖို့ရှိပါတယ်။ဥပဒေမောင်းလင်ဟာရင်းနှုံးကအမေရိကန်ပြည်တော်စုကိုလာရောက်ခဲ့ပြီးတာရှိပေမဲ့ကုလသမဂ္ဂခီးစင်အနေနဲ့စီးဝေးတွေတက်ရောက်ဖို့အတွက်လာရောက်တာဖြစ်ပါတယ်ခင်ဗျာ။